အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုတနင်္လာနေ့ကရောက်သွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုဒီကနေ့မှာတော့ဝန်ကြီးချုပ်နေန္ဒရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကြေညာပါတယ်။နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
And I look forward to better relations between our two countries because every time I come back to India, I realize how close we are.
ကျမတို့နှစ်နိုင်ငံအကြားပုံပြီးကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်ဖို့ကျမမျှော်လင့်ပါတယ်။အိန္ဒိယနိုင်ငံကိုကျမရောက်လာတဲ့အချိန်တိုင်းမှာကျမတို့နှစ်နိုင်ငံအကြားဆက်ဆံရေးဘလောက်နှီးစပ်တယ်။ကျမတို့ရဲ့ချစ်ချင်ရင်းနှီးမှုဟာအချိန်ကာလနဲ့အခြေအနေတွေရဲ့ဆန်းသတ်မှုကိုကြံ့ကြံ့ခံရပ်တည်နိုင်မယ်ဆိုတဲ့အပေါ်ဘလောက်တောင်ကျမယုံကြည်တယ်ဆိုတာကိုကျမနားလည်လာလို့ပါပဲလို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာနယူးဒေလီမြို့တော်မှာအိန္ဒိယသမ္မတပရာနတ်မူခါဂျီနဲ့တွေ့ဆုံသလိုအတိုက်ခံကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန်နီနဲ့လည်းတွေ့ဆုံပါတယ်။ပေါ်ထူးနေကြရင်တော့ဝန်ကြီးချုပ်မစ္စတာမိုဒီနဲ့ဒေါက်ဆန်းစုကြည်တီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံအကြားပြန်ပြည့်မြဲဆွမ်းအင်ကဏ္ဍလမ်းနယ်တရာဆောက်လုပ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နေသလိုမိုင်ပေါင်း990ကျော်ရှည်လျားတဲ့နှစ်နိုင်ငံနယ်စပ်ကိုပို့ပြီးတော့စနစ်ကျစီမံခန့်ခွဲနိုင်ဖို့လည်းမျှော်လင့်ထားကြပါတယ်။ကိုဝါမြို့မှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ပြီးတဲ့နောက်ဒေါက်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံတော်ခီးစင်အနေနဲ့နယူးဒေလီမြို့တော်မှာရောက်ရှိနေတာဖြစ်ပါတယ်ရှင်။